Africa in Burmese.
မင်္ဂလာပါရှင်။ VOA American တိုင်ရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်တာဟာရုရှားမဟုတ်ပဲယူကရိန်းသာဖြစ်တဲ့အကြောင်းပြောနေတာတွေဟာစိတ်ကူးရင်ဆန်တဲ့ပြောဆိုချက်တွေဖြစ်နေအင်ဂျီရောအစိမ့်ညာရှိဟောင်းကပြောဆိုလိုက်ပါတယ် ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံကိုတရားဆွဲထားတဲ့အမှုနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ကိုလည်းတွားရောက်ခုခံချေပါဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းရုရှားသမ္မတကြီးကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့အမေရိကန်သမ္မတကိုအရေးယူရေးကြားနာစစ်ဆေးမှုတွေကိုသမ္မတနဲ့သူ့ရဲ့ Republican Party ကခုခံညှင်းဆုပ်နေကြတာဟာမဲဆန္ဒရှင်လူလူရဲ့အမြင်ကိုဘယ်လိုပြောင်းလဲစေနိုင်မလဲဆိုတော့အမေရိကန်ရဲ့နိုင်ငံရေးအခြေအနေသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်သတင်းလွှာလေးမှာတော့အာဆာအဖွဲ့နဲ့အစိုးရတပ်တို့အပြန်အလှန်ပစ်ခတ်ခဲ့တဲ့အခြေအနေမှာ
အာဆာကျန်တဲ့တောင်းကြလို့ရှင်းမှုတွေ့ရှိတဲ့ဆင်လို့ပြစ်ခတ်ခံပြီးခဲ့ပါတယ်။လောင်းနှလောင်းနဲ့အရှင်တောင်းရောက်ရပါတယ်။ဆင်လို့တလုံးသေးတမတ
်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်ရင်မှုရဲ့ VOA ကိုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်ရခိုင်လက်နက်ကိုင်အဖွဲ့ AA ကတရားစီမံကိန်းအတွက်ပစ္စည်းတယ်လာတဲ့ကားရန်ကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုလည်းသိကြရမှာပါအခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ပြောပြပါမယ်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံကမဟုတ်ပဲယူကရိန်းနိုင်ငံကသာဖြစ်ကြောင်းပြောဆိုနေတာတွေဟာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ဂျီရောအမျိုးသားလူညွန်ရေးကောင်စီအကြံပေးအရာရှိဟောင်းကသမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာပြောဆိုလိုက်ပါတယ်ရုရှားဆိုင်ရာအကြံပေးအရာရှိဟောင်းဖီယိုနာဟေးရဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှိမောက်မနေ့ကထွက်ဆိုချက်ဟာသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကကြားဝင်အကူအညီပေးတယ်ဆိုတာမှန်မှန်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆုပ်ချက်ကိုလက်ခံထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့လုံးဝကောလွဲနေတာပါလူတော်ရဲ့စုံစမ်းမှုမှာအတိကအာရုံစိုက်နေတဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းဆက်ပြောဆိုမှုမှာတော့လာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်မှုကျိုးပန်းနေဆိုရတဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုနဲ့ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုယူကရိန်းကကူညီခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်တွေကိုစုံစမ်းမှုသမ္မတထရန့်ကပြောဆိုခဲ့တာပါယူကရိန်းဆိုရကစုံစမ်းစစ်ဆေးဖို့အမေရိကန်ဆိုရရရှိရဲ့ကျိုးပန်းမှုတွေဟာပြည်ရင်းနိုင်ငံအကျိုးမြတ်အတွက်အမေရိကန်ရဲ့နိုင်ငံခြားရေးရည်ရည်မှန်းချက်တွေကနေသူပြည်ရဲ့လောက်ရဖြစ်နေတယ်အချံပေးရရှိအောင်ဟေးကထွက်ဆိုသွားပါတယ်ဘုံလူနေရုံးကလွတ်တော်မှာထွက်ဆိုခဲ့တဲ့ဥရောပသမဂ္ဂ EU ဆိုင်ရာတာဝန်ကြီးကော်ဒန်ဆွန်လန်ဟာလည်းသမ္မတနဲ့ထိတန်းဆွေးနွေးတောင်းရှိသူရယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်အောင်ဖိအားပေးဖို့ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်
အာဖဂန်စတန်နိုင်ငံမှာရဟယံပြတ်ကျလို့တည်ဆုံခဲ့တဲ့အမေရိကန်စစ်တပ်အရာရှိနှစ်ယောက်ကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့မလာနီယာထရမ့်တို့တွားရောက်အလေးပြုခဲ့ပါတယ်။ကြာဆုံးကြီးတဲ့အရာရှိနှစ်ယောက်ရဲ့ရုပ်အလောင်းတွေဂျာတာရီနီညာရုံကဒလဝဲမြို့ကဒိုဗာလီဒတ်စခန်းကိုရောက်လာတာကိုစစ်တပ်အကြီးအကဲတွေနဲ့အတူသမ္မတနဲ့သမ္မတကတော့တွားရောက်အလေးပြုခဲ့တာပါ။အသက်33နှစ်အရွယ်ရှိအရာရှိဒေးဗစ်ကန်တော်နဲ့အသက်22နှစ်အရွယ်ကာဖူရှိဂါမာရူဟာဗုဒ္ဓနေတုန်းကအာဖဂန်နစ္စတန်နိုင်ငံလိုဂါနယ်ကမြေပြင်တပ်ဖွဲ့တွေအတွက်စစ်ကူပေးရင်းနဲ့ဒီရဟတ်ယင်ပြတ်ကျခဲ့တာပါ။ဒါကြောင့်သူတို့ရဟတ်ယင်ပြတ်ကျတယ်လို့ဆိုတာစစ်တပ်ကစုံစမ်းနေဆဲဖြစ်ပါတယ်။တာလီဘန်တွေကတော့ရဟတ်ယင်ကိုသူတို့ပြတ်ချခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါကိုအမေရိကန်စစ်တပ်ကညှဉ်းဆန်ပါတယ်။ကနဦးသိရှိရတဲ့အချက်တွေအရရန်သူပြတ်ချလို့ပြတ်ကျတဲ့လက္ခဏာမတွေ့ရဘူးလို့စစ်တပ်ကပြောကြခဲ့ပါတယ်။အာဖဂန်နစ္စတန်မှာစစ်မှုထမ်းနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေတည်ဆုံတာဒီနှစ်ထဲမှာ18ရောက်ထပ်မင်းရှိသွားပါပြီ။
ဣဇရဲလနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့သူဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကသူ့ပေါ်အောက်ရီလိုက်စားမှုလိန်လယ်မှုယုံကြည်မှုဖောက်ပြက်မှုတွေနဲ့တရားစွဲလိုက်တဲ့လုပ်ရဟာအာဏာသိမ်းမှုကြိုးပမ်းမှုဖြစ်နေတုံ့ပြန်လိုက်ပါတယ်နိုင်ငံရေးခွင့်လန်းတွေရဖို့ဒေါ်လာ 2,600 လောက်တန်ဖိုးရှိတဲ့လဝယ်ရနာတွေတန်ဖိုးကြီးစည်းပြင်းလိုက်တဲ့ရှမ်ပိန်တွေနဲ့လက်ဆောင်တွေပေးရခဲ့တာကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်လိုက်တာလည်းဖြစ်ပါတယ်မီဒီယာတွေမှာကောင်းတဲ့နေ့ဖော်ပြပေးဖို့ တင်းမီဒီယာနှစ်ခုတွဲစီကံထိန်းသိမ်းရေးအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာဝင်ရောက်စုဖက်ခဲ့တဲ့အကြောင်းလဲဆွဆွဲခံထားရတာပါ။ဤဇွေးနိုင်ငံတမိုင်းမှာတော့လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးချုပ်တူရန်စွေကျောင်းနဲ့အေးအေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်ရတာပထမဆုံးအခြေအနေဖြစ်ပါတယ်။ဤဇွေးရှင်နေချုပ်ကတော့ဝန်ကြီးချုပ်နေတင်ရန်ဦးပေါ်ဆွဆွဲထားတဲ့အမှုတုံးမှုမှာလိန်လယ်မှုရင်ချင်းမှုဖောက်ပြမှုဆွဲချက်နှစ်ခုတင်ခဲ့ပြီးနောက်တစ်မှုမှာတော့အားရလိုက်စားမှုနဲ့ဆွဲချက်တင်ခဲ့တာပါ။ဒီဇွေတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Bezdeck အတွက်ဒေါ်လာ300,000လောက်အကျိုးမြတ်ရမယ်စီမင်းစည်းကမ်းတွေချမှတ်ဖို့လက်စားခဲ့တယ်ဆိုတဲ့ဆွဆွချက်ကတော့ဝန်ကြီးချုပ်အတွက်အထိအနာဆုံးဖြစ်ပါတယ်။ဒါပေမဲ့လက်ရှိဆွဆွချက်တွေကြောင့်အသက်88ဖြစ်တဲ့ဝန်ကြီးချုပ်အနေနဲ့ယာယီကချက်ချင်းထွက်ပြေးရမှာတော့မဟုတ်ပါဘူး။ဝန်ကြီးချုပ်ပေါ်ဆွဆွချက်တင်လိုက်ကြောင်းရှင်းနေချုပ်ရုံးကမနေ့ကညင်ညာလိုက်ပြီးမကြောက်မှာပဲဆွဆွချက်တွေကမှန်ကန်မှုမရှိတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကလည်းမျှတမှုမရှိတဲ့အကြောင်းအစိုးရကရုံးမြင့်တင်ကြားကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။
အစိုးရဆန္ဒပြပွဲတွေကြောင့်အစိုးရကအင်တာနက်ဆက်သွယ်မှုဖြတ်တောက်ခဲ့တဲ့အီရန်နိုင်ငံမှာအင်တာနက်ပြန်သုံးနိုင်သူတွေတဖြည်းဖြည်းနဲ့တိုးလာနေပါတယ်။အင်တာနက်တွေပိတ်ထားတာ9ရက်အကြာကြာသားရင်းတွေကတော့အနေတချို့မှာလိုင်းတွေကိုပြန်ဖုတ်ပေးနေပြီလို့အာဏာပိုင်တွေကပြောပါတယ်။နောက်နှစ်ရက်အတွင်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရမယ်လို့အီရန်စိုက်ဘာလုံခြုံရေးတာဝန်ခံကသတင်းတောက်တွေကိုကြာသားရင်းတွေကပြောခဲ့ပါတယ်။လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်ရေးအဖွဲ့ NetBlocks ကတော့ဒီနေ့တောက်ချာနေမနေ့ပိုင်းအထိနိုင်ငံရဲ့15ရာခိုင်နှုန်းလောက်ပဲအင်တာနက်ပြန်ရနေတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။နိုင်ငံရဲ့အဓိကဘန်ဒါအပတ်စိတ်ကမ်းကြီးရှိတဲ့ဟာမိုဇန်နဲ့အပါအဝင်အရေးပါတဲ့အစိုးရလုပ်ငန်းတွေရှိတဲ့နေရာတွေမှာတော့အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေပါတယ်။ပြီးခဲ့တဲ့တောက်ကြာနိုဝင်ဘာ15ရက်နေ့တည်းကစလို့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့ပြီးတော့ဆန္ဒပြသတင်းတွေအွန်လိုင်းပေါ်မှာပြတ်မသွားအောင်အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုစနေနေ့မှစတင်ဖြတ်တောက်ခဲ့တာပါ။ VOA ပါရှန်ဌာနကအတည်ပြုနိုင်သလောက်မျိုးပြနေရာ50ထက်မနည်းမှအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ 9:00 နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံချေပွားဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်
။မြန်မာသားရေးရင်းတဲ့မြန်မာသားတတိရှိတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်တမီယိုဆုံးဖြတ်ချက်ကိုကျွန်တော်ကထောက်ခံပါတယ်၊ကျွန်တော်ချစ်ချိုပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးရှိပွားကိုကောင်းကောင်းကကွယ်နိုင်မယ်လို့ကျွန်တော်ကံကံမမယုံကြည်ပါတယ်
။နိုင်ငံကလေးနဲ့ရေးရွာဖိအားပေးတာတွေထက်အပြည့်သဘောမဆောင်မဲ့အကူအညီတွေပေးဖို့လိုလိမ့်မယ်လို့လည်းရုရှားတန်မကြီးဒေါက်တာနီကိုလီလစ်စတိုပါတော့ကဒီနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သည်ကြီးများအသင်းနှစ်ရာပြည့်အခမ်းအနားမှာ VOA ကိုပြောဆိုသွားတာပါ။လူမျိုးလုံးတပြတ်မှုဒါစီဆိုင်ရာသဘောတူဆိုင်ချုပ်ကိုမြန်မာစိုးရကချုပ်ဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ဘူဝဆော်ရေးဖော်ဝင်နိုင်ငံတွေကိုစား ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲဆိုထားတာပါဒီမှုကိုလာမယ့်ဒီဇင်ဘာမှာအဖွဲ့ဝင်15ဦးပါတဲ့ ICJ နိုင်ငံကတရားရုံးကစတင်ကြားနာမှာဖြစ်ပြီးဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံနှစ်ဖက်စလုံးကရှောက်လက်ချက်တွေပေးရမှာဖြစ်ပါတယ်ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ဖော်ပြငှားရမ်းထားတဲ့ Washington မြို့ရဲ့ခြေဆိုင် Foley Hawk အကျိုးဆောင်လုပ်ငန်းကရှင့်နေပေါ်ရစ်လာကတော့ရွန်ဂျာဒုက္ခသည်အပေါ်မြန်မာနိုင်ငံကလူမျိုးတို့တစ်ဖက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုရဲခိုင်မာတဲ့ထောက်ထားတွေရှိတဲ့အကြောင်း RFA လွတ်လပ်တဲ့အာရှတန်ကိုပြောဆိုထားပါတယ်မြန်မာဆိုရကတော့ရွန်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတယ်လို့လူမျိုးတို့တစ်ဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းငြင်းဆန်ထားပါတယ်ဒီမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ခုခံချေပါမှာကိုတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်
ဟောင်ကောင်ပေါ်လီတက်နစ်တက်တူရဲမှာရှိနေဆဲဖြစ်တဲ့ចောင်းသားတွေကိုញញញချမ်းချမ်းထွက်လာကြဖို့အတွက်ဟောင်ကောင်ရဲမင်းကြီးတန်ပင်ကွမ်းကဒီကနေ့ပန်ကြားလိုက်ပါတယ်။ကောင်လုံးကျိုးပေါ်မှာတည်ရှိတဲ့တက်တူကိုလုံခြုံရေးတပ်ဖွဲ့တွေဝင်မလာနိုင်အောင်လို့ចောင်းသားတွေကအတားအဆီးတွေလှုပ်ထားတယ်လို့လုံခြုံရေးတပ်ဖွဲ့တွေကလည်းအပြင်ကနေဝိုင်းထားပါတယ်။ចောင်းထဲမှာရှိနေကြသူတွေထွက်လာကြဖို့နဲ့အသက်18နှစ်အောက်ဆိုရင်မဖမ်းဘူးလို့ကတိပြုကြောင်းရဲမင်းကြီးတန်ကပြောကြားပါတယ်။ကျန်သူတွေကိုတော့ထုံးစံတိုင်းဂိုင်းတွယ်ဆောင်ရွက်မယ်လို့လည်းပြောခဲ့ပါတယ်။ ကျွန်တော်တွေကဆန္ဒပြပွဲတွေဖြစ်ပွားနေတဲ့ဟောင်ကောင်မှာပေါ်လီတက်နစ်တက်သူတဝိုက်အစိုးဆုံးအကြံဖက်ပြစ်ပခါတွေဖြစ်ပွားခဲ့တာပါဆန္ဒပြသူတွေကကျောင်းဝန်းတွေကနေရဲတွေကိုမိလောင်ပုံတွေမြားတွေအုတ်ခဲတွေနဲ့ပြစ်ပောက်ခဲ့ကြတယ်လို့ရဲတွေဘက်ကလည်းမျက်ရည်ယိုပုံတွေနဲ့ပြစ်ခတ်ခဲ့ပါတယ်အရင်ကကျောင်းထဲမှာဆန္ဒပြကျောင်းသားရှားချီရှိခဲ့ပေမဲ့ တော်တော်များများရဲလက်ကလှုပ်အောင်ရရနီးမျိုးစုံတုံထွက်သွားခဲ့ကြပါတယ်တချို့လည်းလွတ်မြောက်ကြတယ်လို့တချို့လည်းအပြင်မှာစောင့်နေတဲ့လုံခြုံရေးတွေရဲ့အဖမ်းအစီခံခဲ့ကြရပါတယ်အခုတော့ကျောင်းထဲမှာဆန္ဒပြသူ၁၀ကနားလောက်ပဲကျန်တော့ပုံရပါတယ်ဟောင်ကောင်မှာစနေနေ့ကျရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့လဲရှိနေတာမို့မဲယုံတွေလုံခြုံရေးနဲ့မဲပေးသူတွေအနောက်ဆက်ကင်းကင်းမဲပေးနိုင်ကြဖို့မ
ထိုင်းနိုင်ငံမှာအစဉ်ဆက်သာသနာပြုတွေကျူပန်းခဲ့ကြသလိုသာသနာပြန်ပွားရေးဆက်လက်ကျူပန်းသွားဖို့နဲ့ခရစ်ယာန်ရဟန်းတော်တွေကိုလက်ခံကျေးဇူးပို့ထိုင်းနိုင်ငံကဂန်ဟုတ်ဆရာတွေကိုကက်သလစ်ခရစ်ယာန်သာသနာပန်ပုံရံမြင့်ဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရဟန်းတော်တွေနဲ့ယဉ်ယဉ်နီနီဖို့သူတို့ရဲ့ယဉ်ပွင့်တဲ့နေ့ကိုနားထောင်ဖို့စိတ်သက်သာနေတဲ့အခြေမျိုးမ Katalin Yehano, Nicholas Danka, Katarango Computare, Chanoma, Chimpare, Asha Kano Sari, Nilagama, Po Yaminiga, Menchatora, Lepipare, Sova, Nakomaton Kianga, Saint Peter Piajama, Padai Kansoni, Padaijo Tong Shirune, Dusomo Chola, Chimaro, Vienna, Kamoyane, Tionanganiga, Katalin Krian Badawe, Amya Piale, Layo Kajaraba, Inis is in it, Nazompi Pangamurova, Zemshin Katitu Piajama, Kana Timaro, Numerigo, Po Yaminiga, Atika Hochagevae.
Tommy Langjani, the Australian Nanga, Sydney Mio Gang and Martin, Liam Yamni, Fimigo Muri, Oak Paul Nibare, Muya, Shiva, and Yamia by Martin, Langjani, the Tommy Raja, Sydney Muya, Tingya, Niari, Suyin, Lamian, and Naka, or Wigara, Migo Raja, Pipia Tata, Mamia Rababu, Sydney Pin, the Ganjuri, Male, Tura, the Migo Riponga Nibare, Ledu, Ye, Dweha, Jamai, and Yashida, Saint Yamni, B, now ya by me, Tila, Dilu, Sepchini, O Melo, Australian Nanga, the Dinima, Popiani Bare, Pubian Chaldu, the Chini, Jan, Australian Nanga, New South Wales Pinia Bawe, Pinia Legu Ma, Tommy Ray, Langjani Bari, New South Wales, the Kure Marin, Sella Langjani, Tommy Bang, Nazi, Termine, Shibarish.
Direct from Washington, the voice of America.
ตั้งแต่ทรัมป์ก็เข้ามาทักทายดูเรื่องป่าวเมริกันลูดูเยอเมียงก็เป็นลูกพี่น้องเลยสุดท้ายจะดูคู่กันเชื่อปานิจาวาเลยตั้งแต่ทรัมป์ดูเรื่องตั้งแต่หาตัวนายยังยืมจมยาด้วยไปอยู่ลูกเขยเจ้าใครมาเปลี่ยนนี่ละเจ้าตั้งแต่ไปกับคู่กันเปลี่ยนสมุทรหาทิ้งแล้วยาอยากบ้ามาละที่เชนี่ฮะทรัมป์ก็เข้ามาทักทายดูเรื่องป่าวเมริกันลูดูเยอเมียงก็เป็นลูกพี่น้องเลยสุดท้ายจะดูคู่กันเชื่อปานิจาวาเลย
ในจับเฉพาะในยูเครนสิบวันเดือนลูบังตั้งตรงนั้นจะติดสังเกตว่าวียูเครนคุณได้ยินมาอเมริกันกับดียูเครนเสด็จกุศลกุญยเป็นอะไรบ้างท้ายเมื่อเดือนลูซี่กุญยเป็นมาตั้งแต่ทรัมป์ก็นั่งห้องนั้นเสร็จตั้งแต่ยูเครนบอกมาตู้เปลี่ยนไปพิลานี่เนี่ยตู้ตั้งแต่ห้องจูไบเดนเนี่ยตู้ดารุเย่สิวายลุงนั่นเนี่ยปัตตาบียูเครนตั้งแต่นี่เนี่ยส่งเงินเสียบุพิอาปีดามิโอชิมิชิอัลลูดอมาส่งเงินเสียนี่ละว่าปอดูนี่ก็จิ้มบาร์เรลูดอจานาเวม Ukraine Male, Yinga, Mudalunari Kansi, Rashaya Changi Du, Fiona Hilga, Tonai Comedy Shima, Tati Trasuyama, Salan and Ine, Ukraine at Bay Yulopo, Ninangari, Possibi Mijan Biovare, Dudamara Jova Nene, Ukraine Siva is a Samugo, Ukraine Beka Songan Sebune, a piano api, Ukraine Tamarane, Tremlo, Emiroma, Twisombo, Suramu Ninangarawa, Fiona Hilga.
Because he was being involved.
Tamaruga, Muda Lono, Muara, Bain Sayama, Samuel Dapiro, Tuara, America, Nangay, Kinsin Bama, Bowing Gerava, Tinakua, Matuba,
Gabi, Natasa, Yuga, Wema, we are not Shakaduri, Rasham Hobe, Ukraine, Pides, Republican, Yaka, Gojaji, Apole, Hilga, Gulu, Yore.
This is a fictional narrative.
ဒါရုရှားထောက်လှမ်းရေးတွေဝါဒဖြစ်တဲ့အတိုင်းစိတ်ကူးရင်ဆန်ဆန်လိုက်ပြောနေတာပါ။တကယ်တော့ဒီမိုကရေစီနီးလမ်းကျဆောင်ရွက်တဲ့2016ရွေးကောက်ပွဲအပေါ်စနစ်တကျထိုးနှက်တာရုရှားနိုင်ငံသားဖြစ်ပါတယ်
။ EU တာမတ်ဆန်လန်နဲ့သူဖုံးပြောစင်မှာဘာပေးယူမှမလိုချင်ဘူးလို့ Trump ကပြောခဲ့တဲ့အချက်ကို Trump နဲ့ Republican တွေကအခိုင်အမာကင်ဆယ်ထားတာပါ။George Mason တက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူ Jennifer Victor က
have very much stuck to that language.
If you look at it, so the talk tharin tat ti phetin ni ga tat lang pyo cha ni mi lo le. Tru bet ka lo di chet ko be kain pyo ni da ba. Me mu ri shi ge le. Da ba me ape yu lut khe bu lo le pyo yan ma le. So lo ape yu pi nai ge le so da go blu tat mat ya ma le.
အောက်လွှတ်တော်ကယူကရိန်းအကူအညီပေးရေးကိစ္စထရမ့်ကဆိုင်းငံ့ထားတာကိုစုံစမ်းမယ်လို့ကြေညာတဲ့နေ့စက်တင်ဘာ9ရက်နေ့မှာပဲဆန်လင်ကထရမ့်နဲ့ဖုံးပြောခဲ့တာကိုအမှတ်ရကြောင်းကြားနာပွဲမှာပြောပါတယ်။ George Town တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Hans Noel က
The ins and outs of this are difficult.
ဒီပြောနေကြတာဆိုတော့သုံးပြခက်ပါတယ်။ Trump ကယူကရိန်းကိုလိုလားသူဟုတ်လားမဟုတ်လားဆိုတာရောပါမယ်။မပြရမဲ့သူတွေအနေနဲ့သုံးပြခက်ပြီးတချို့တော်များများကတော့ဒီအခြေအနေကိုနားလည်အောင်ကြိုးစားကြမှာပါ။Democrat တွေနဲ့ Republican တွေကသူတို့လိုချင်တဲ့အချက်ပဲသူတို့ယူကြမှာပါ
။အခုချိန်မှာကောက်ယူတဲ့လူလူစစ်တမ်းတွေကတော့သမရပေါ်စံစစ်ဆေးချက်တွေအရာကြားတိလာရတာတွေဟာသူတို့အမြင်ကိုပြောင်းလဲစေမှာမဟုတ်ကြောင်းပြောကြတာကိုတွေ့ရပါတယ်ခင်ဗျာ
။ဒီရေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်တွင်းမြစ်ကြီးမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓပညာပေးနဲ့ညတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။ VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဗီဒီယိုရဲ့တောက်ကြနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအစားအဖွဲနဲ့ဆိုရတက်တို့ရဲ့တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြပါပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ခမောင်းစိတ်ရွာအရှိတ်မှာအာစာအာရကန်ရူဟင်ဂျာကဲတင်ရေးတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကတွေ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဒါအဲ့ဒီတိုက်ပွဲအတွင်းမှာအာစာဘက်ကအကြဆုံးရှိသလိုလက်ရဖမ်းဆီးမိတာတွေလည်းရှိခဲ့တဲ့အကြောင်းတပ်မတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါပြင်အာစာဖွဲ့ရဲ့လက်နက်ပစ္စည်းတွေကိုလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုအိမ်ကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မောင်သောမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကနေအရကန်ရူဟင်ဂျာကဲတင်ရေးတပ်အာစာဖွဲ့ဝင်တွေနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရှိပြီးပြစ်ခတ်ဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရယ
်မလေးကတော့ကျွန်တော်တို့မောင်သောခမောင်းမြို့ကြီးရဲ့နောက်ပတ်မီဒီယာ2500လောက်မှာဟာပါကျန်းသက်တောင်းတဲ့ရှင်းမှုတွေ့ရှိခဲ့ဆုံးလို့ဒီပြစ်ခတ်ဖမ်းဆီးခဲ့ပါတယ်အလောင်းနှလုံးနဲ့အရှင်သုံးပေါက်ရပါတယ်ကျွန်တော်ကလုံးကျိုးတနတ်တဲ့ပြည်ပြီးတနတ်တဲ့ဒီလေးတော့လက်လုံးမိုင်းတော့လက်လုံးမိုင်းကဆယ်မိုင်းတော့ကျွန်တော်သိသိရပါတယ်အဲ့မှာတော့ကုသရောရတော့ကျွန်တော်အောင်းဦးနေရရဲ့အကန့်ကိုလွဲအပ်ပြပြစ်စီမှုတွေဆောင်ရွက်လို့ရှိပါတယ
်တမရော်နဲ့ကနဦးထိတ်တိုက်တွေ့စဉ်မှာအာစာဖွဲ့ဝင်10ဦးရှိခဲ့ရာက2ဦးတည်3ဦးဖမ်းမိခဲ့တာမှာဂျန်3ဦးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်တမရော်အနေနဲ့ခမောင်းစိမ့်နဲ့တောင်ပြိုလက်ဝဲကျမ်းမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ဘူမှုချုပ်စော်မင်းထွန်းကပြောပါတယ်မောင်တော်မြို့နယ်တွင်ကျေးရွာတွေမှာအာစာဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေကြောင်းသတင်းရရှိလို့တပ်မတော်စစ်ကြောင်းကလိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေစဉ်နိုဝင်ဘာ23ရက်မနက်9နာရီကျော်လောက်မှာပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဖမ်းဆီးရမိတဲ့အာစာဖွဲ့ဝင်တွေကတော့ရဲရေးပိုင်မဟုတ်တဲ့အတွက်အောင်စုနယ်မြေခံနယ်ခြားဆောင်တပ်ရဲစခန်းမှာပဲအနှံစစ်ဆေးနေတယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ်။
ကျွန်တော်တို့ဒီမှာတော့အားမရှိသေးဘူး။အဲ့ဒါနယ်ခြားဆောင်တပ်ဖွဲ့ကကိုင်တာဆိုရဲစခန်းကနယ်ခြားဆောင်ရဲတပ်ဖွဲ့မှာလည်းရဲစခန်းကြီးကြီးရတယ်။သူတို့အဲ့မှာပဲတရားစွဲရေးအရေးပဲလုပ်ကြမှာ
။မောင်တော်ခရိုင်ဦးစီးမှုဦးစိုးအောင်ကတော့အာစာဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်ကိုအသေးစိတ်မသိပေမဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါရယ
်ခမောင်းစိတ်တော်မုံခမောင်းစိတ်ကြားထဲမှာဖြစ်တာဒါတော့ရဲတော်အလိုက်ပြီးပြောတယ်ခမောင်းစိတ်ကလည်းတအားဝေးတယ
်အာစာဖွဲ့တွေအနေနဲ့မောင်သွမြို့နယ်တွင်လုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်တာတွေရှိနေတယ်လို့ဘူမှုချုပ်စော်မင်းထွန်းကဆက်ပြောပါရယ်အဲ
့ဒီကတော့တောင်မူလဝဲနဲ့အဲ့ကြားထဲမှာတော့ဒီနောက်ရတဲ့လူတွေသူထောက်ပြတဲ့ရဲကမန်ဆက်ထားတာရှိတယ်ရဲကပြတ်ခတ်တယ်ရှိတယ်ခမောင်းစိတ်ကတော့အိတ်ဆက်အဲ့ကြတာပေါ့အဲ့မှာတော့ကျွန်တော်တို့အပါအဖို့နေတဲ့စိတ်ဝင်မှုကိုလှုပ်ရှားမှုတွေပေါ့ရှိပါတယ်
။ဗ bangladesh နိုင်ငံနေဆန်းနဲ့ဖိဆက်နေတဲ့မောင်တော်မြို့နယ်တွင်မှာအစာဖွဲ့တွေကနေမြန်မာတပ်မတော်နေကြာဆောက်ရဲတပ်ဖွဲ့တွေကိုမကြာခဏဆူဆူလိုဘုံခွဲတတ်ခိုက်တာခြုံကိုတတ်ခိုက်တာပြုလုပ်လေးရှိပါတယ်ပြီးခဲ့တဲ့ဇူလိုင်လကမြန်မာဘင်္ဂလားဒေ့နယ်စပ်မိုင်တိုင်40မှာမြန်မာနယ်ခြားဆောက်ကင်းစခန်းတစ်ခုကိုအာစာဖွဲ့ကနေတိုက်ခိုက်လို့လူသေဆုံးခဲ့တယ်လို့ဇန်နဝါရီလမှာလည်းလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်လို့နယ်ခြားဆောက်တပ်ရဲအုပ်နဲ့အင်ဂျင်နီယာတပ်ကလုံသမားတူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့မှာနယ်ခြားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာစာအမီခံရိုဟင်ဂျာဖွဲ့တွေကအုပ်စုဖွဲ့တိုက်ခိုက်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမီရှင်းလင်းရေးလှုပ်ဆောင်တာမှာဒေသခံမူဆလင်6သိန်းကျော်နေရကနေဘင်္ဂလားဒေ့ရ်နိုင်ငံဘက်ကိုတင်းရှောင်ပြီးဒုက္ခသည်ဖြစ်နေထိုင်နေရပါတယ်။မြန်မာဆိုရကတော့ဒရင်ဂျာဆိုတဲ့မျိုးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်ရေးကိုနိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နေမီရှင်းလင်းရေးလှုပ်ဆောင်ရမှာလဲမြန်မာစစ်တပ်ဘက်ကဒေသခံရွာသားတော်တော်များများကိုတပ်ဖြတ်မှု၊ညှဉ်းဆဲမှု၊ကြေးရွာတွေကိုမီးရှို့မှုတွေပြုလုပ်ခဲ့တယ်လို့နိုင်ငံတကာကလည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ။
နိုင်ငံရင်ပြောပြသွားတာပါရှင်အခုတခါတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီတရားစီမံကိန်းရေးရင်တွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုပြောပြပေးပါဦးမယ်ဒီကနေ့မနေ့ပိုင်းကပလဝမြို့နယ်ဘက်မှာဒီတပ်မတော်တင်မောတွေကို AA အဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်သားတအူးဒဏ်ရာရသွားတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်မနေ့ကလည်းရသေးတော်မြို့နယ်အမျက်တောင်ကျေးရွာမှာမနေ့ကညနေပိုင်းကလက်နက်ကြီးကြီးကြားရပောက်ကွဲခဲ့တာကြောင့်ဒေသခံတအူးသေဆုံးပြီးတအူးဒဏ်ရာရတယ်လို့ဒေသခံတအူးကပဲပြောပါတယ်ဒီကြောင့်ကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင
်ရှင်းပြနေပလောဝမျိုးနေကတရားစီမံရေးအတွက်ပြစီရဲတင်ဆောင်လာတဲ့အရသားရင်ရင်၃စီးနဲ့လုံချွေရေးလိုက်ပါလာတဲ့တပ်မတော်ရင်ရင်၃စီးတို့ကိုဒီကနေ့မနေ့ပိုင်းကရခိုင်လက်နက်ကိုင်အေအဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်တပ်သားတအူးဒဏ်ရာရရှိခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
ကျောင်းတော့ဘုံမိုက်ဆက်ခါရမှာမဟုတ်ဘူးကျွန်တော်တို့ဟလာဘလဝတရားစီမံကိန်းလုပ်နေတာရှိတယ်နော်ဘလဝတရားစီမံကိန်းအတော့တာမုန်နေတယ်ဒီလမြေတွေပြီးရင်ဂျန်နယ်တဲကြောက်တွေတဲသွားတယ်ဟလာနော်ဆက်ရင်၃ပြီးအဲ့မှာဒီနေရဟလာတော့အဲ့မှာရွှေပြည်တန်းတပြီးပါတယ်နော်အရက်ပဲရင်ဒီလိုရှင်ရွှေမင်းတပြီးပါတယ်ဒီလိုရှင်စီလိုင်းတပြီးပါတယ်၃ပြီးနော်ဘလဝတရားစီမံကိန်းအတွက်ဇာမောင်တွေဒီလမြေတွေကြောက်စစ်တွေတဲတွေတင်သွားတယ်၃ပြီးကျွန်တော်တတ်မလို့ဒီနေရနေပြီးတော့မှာအော်အဓိကလုံးလုံးလိုက်ပါလားလိုက်ပါပြီတော့စစ်ပေးရနေတွက်လာတွက်လာတော့ဘလောက်ကဘလောက်ကဟောလာပြီးတော့ဝတနာနာပြီးတော့ဝနော်အရောက်မှာဟောလာအေးရနေတော့အရှိတ်ကန်နေတော့လက်နဲ့ကြည့်ဟောလာအာပီဂျီတွေနဲ့ပြည့်တဲ့ပုံကြီးတွေနဲ့ဘာမှတော့မဖြစ်ဘူးနော်ကျွန်တော်တို့ဟောလာနော်ဘာမှမဟုတ်တန်ရတာတယောက်ပဲရှိတယ်တန်တာပါမဖြစ်
မနေ့ကညနေပိုင်းကလေရသေးတော်မျိုးနဲ့ရဇူချောင်းတက်မတော်ပြူဟာကုန်းတည်ရှိရာကနေလက်နေကြီးနဲ့ပစ်ခတ်လိုက်တဲ့ကြီးဟာအမျက်တော်ချေးရွာကိုကြာရောက်ပေါက်ခွေခဲ့တာကြောင့်တဦးတည်ဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကခုလိုပြောပါတယ
်ကျွန်တော်ရသေးတော်မျိုးနဲ့အမျက်တော်ချေးရွာမှာညနေ9နာရီအနည်းမှာဟိုလက်နေကြီးကြာပြီးတော့လူငူတဦးကတည်သွားတယ်တဦးကဒဏ်ရာရတယ်ကျွန်တော်တို့လေသမားတွေကပေါ့ဒီရှင်မှာဆိုရယ်စပါးတိနံတွေရိုက်သိရှင်မှာပိတ်ခတ်မှုတွေနဲ့မတရားပစ်ဆုံးနေရတယ်ဆိုရင်တော့အလौဒမလေသမားတွေကစိတ်မချမ်းသာပြည်သူတွေဖြစ်ရပါတယ်လက်ရှိရွာသားတွေကဟို KCA စခန်းတွေကိုသွားနေကြတဲ့လူတွေလည်းရှိပါတယ်ဟိုလေကွင်းတွေမှာလာပြီးအလौလောက်ကြတဲ့လူတွေပဲလာရောက်နေရပါတယ်
တည်ဆုံးသူဟာနေအိမ်အတွင်းထိုင်နေစဉ်လက်နက်ကြီးကြည့်ကြပြီးတည်ဆုံးခဲ့တာဖြစ်ပြီးဒီဟာကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အလောင်းကိုထားပြီးထွက်ပြေးခဲ့ရတာဖြစ်တယ်လို့တည်ဆုံးသူရဲ့ဇနီးကပြောပါတယ်။အခု
လည်းအချိန်လေးရတယ်။အဲ့လိုတော့ကျန်တာတွေကလည်းမတော်စိတ်ကြီးကလည်းအလုံးလုံးနဲ့ဒီပစ်ခတ်ဖြစ်တာ။အဲ့လိုဆက်မှာကိုယ်ကကြားရတာအမှန်လို့လည်းကြားကြားလို့ဒီလိုလည်းတော့ဆက်သွားပြီးတော့ဒါပေမဲ့တိုင်းလေတိုင်းလေဒီကောတရားတက်ပုတ်သိစီကတော့လည်းတက်ပြေကတော့လည်းမတင်နေရလို့ဒီကောစေဆံမေတ္တာကလည်းပဲနဲ့ရောအဖို့ကိုဖက်ဖက်နဲ့တိုးပြီးဟာရတယ်ရဟာကောရဟာလေးနာရီကြည့်ကြည့်ကြတော့ဒီကောလုံးစလုံးကိုရတဲ့တိုင်းလေမင်းကမင်းကရော
ကျမမျိုးသားနေမကောင်းဘူးကျမရေမကောင်းဖြစ်နေတာစစ်တွေကဆေးကူဝီးပြန်လာတာ၄-၅ရက်လောက်ပဲရှိသေးတယ်အခုတော့အိမ်မှာနေရင်လက်နက်ကြီးကြပြီးသေးတယ်အဲ့လိုရခိုင်ပြည်သူတွေကိုတတ်နေလို့တင်နေကြတာကိုဘေးနိုင်ငံဘေးပြည်နေကမှမကင်နိုင်ကြဘူးလားလို့ပြောချင်တယ်။သူ့ကိုထားခဲ့ပြီးတော့ထွက်ပြေးရတယ်။မနေ့က၄နာရီလောက်ကပင်တည်တော်တဲ့အလောင်းကိုထားပြီးထွက်ပြေးရတာ။သူတို့ပြစ်နေတော့ဘသူမှမနေရကြဘူးလို့တည်ဆုံးသူရဲ့ဇနီးကပြောပြတော့တာပါ။တပ်မတော်ကလက်နေကြီးနဲ့ပြစ်လို့တည်ဆုံးခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါမယ်။တ တမတော်ဖက်ကတော့သူတို့ကိုပြစ်တာမဟုတ်ပဲအဲအဲဖွဲ့ကပြစ်တာလို့ပြောပါတယ
်ကျွန်တော်တို့ကဝေးလို့ဘာမှကိုပြန်မပြောဘူးသူ့အောင်အေးရခင်ဗျာလေဇက်ကနေပြောမှဒီလိုကြောင့်အင်းအမျက်တော်ရအနောက်ဘက်ကန်းကနေတန်းပြတဲ့အတွက်ကြောင့်ဟိုအဲ့ဒီနော်စခန်းမုံမကြပဲနဲ့ဟိုရွာလေးကိုကြာကြာတော့မှအဲ့မှာကဘာပါညာလုံးနေတယ်ဟိုလားတင်းင်းလုံးနေတယ်ဘာကျနာ
ပြည်ကြဲရဲ့ပိုင်းတွေကလည်းမင်းကြမျိုးတွေတံမြောင်ကြီးရွာမှာလက်နက်ကြီးကြီးကြပြီးနေအင်းတွေမိမွေးနေတဲ့အသက်80ကျော်အမျိုးသမီးတူတန်ရာရရှိခဲ့ပြီးဆေးရုံကိုပို့ဆောင်လိုက်ရပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုမကြာခဏဆိုသလိုအရသာပြည်သူတွေဟာလည်းလက်နက်ကြီးကြီးကြပြီးတေဆုံးတန်ရာရရှိနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ကတော့အရသာတေဆုံးတန်ရာရတာတဲ့အတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြပါတယ်ခင်ဗျာ။
ခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကိုရှော့ချနိုင်ဖို့ဇာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြဿနာအတွက်ဇာဝင်စစ်ဆေးပြနေမဲ့လူလိုနေပါပြီလား။ရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။ဒီနောက်ကစနေညတရက်လီလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံလင်းအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနှာစင်ကြရမှာပါရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေပြီးနှာစင်နိုင်ပါတယ်ရှင်။အခုတောက်ကြနေညနေပြည့်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်။နတ်တော့စချအမေရိကန်သမားရွေးကောက်ပွဲကိုကျောင်းဝင်နောက်ဆက်ခဲ့တာရုရှားနိုင်ငံကမဟုတ်ပဲယူကရိန်းနိုင်ငံကသာဖြစ်ကြောင်းပြောဆိုနေရတယ်ဟာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ပီရိုအမျိုးသားလူညွန်ရေးကောင်စီချန်ပီယံရှိဟောင်းကသမ္မတထွန်းနဲ့ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လုပ်တော်မှာပြောဆိုလိုက်ပါရဲ့။ရုရှားဆိုင်ရာချန်ပီယံရှိအောင်ဖီယိုနာဟေးရဲ့အောက်လွတ်တော်ထောင်လိုင်းကွန်ပီရှင်းမောက်မနေ့ကထွက်ဆိုချက်အရသူရွေးကောက်ပွဲမှာနိုင်ရအောင်ရုရှားကဂျာဝင်အခုညီပြေးတယ်ဆိုတော့မမှန်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆုပ်ချက်ကိုလက်ခံထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့လုံးဝကွဲလွဲနေပါတယ်။ဣဇရိုင်နိုင်ငံကို73နှစ်ကြာဦးဆောင်ခဲ့သူဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့ပေါ်အောက်ဒီလိုက်စားမှုလိန်လယ်မှုယုံကြည်မှုဖော်ပြမှုတွေနဲ့တရားစွဲလိုက်တဲ့လို့ရအာဏာသိမ်းမှုကြိုးပမ်းမှုဖြစ်နေတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးခွင့်လန်းတွေရဖို့ဒေါ်လာ2,600,000လောက်တန်ဖိုးရှိတဲ့လက်ဝတ်ရည်နာတွေတန်ဖိုးကြီးစီးပင်းလေးတွေရှမ်ပိန်တွေနဲ့လက်ဆောင်တွေပေးရခဲ့တာတွေကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်လာတာဖြစ်ပါတယ်။ ICC နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းတောင်းရခုခံချေပါမယ်ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံကအနေနဲ့အရေးယူတာဖိအားပေးရတဲ့ကျူဇောမဆောင်မဲ့အကူအညီပေးဖို့လိုလိမ့်မယ်လို့လည်းရုရှားတံမကြီးနီကိုလေးလက်တိုဖက်တော့ဖ်ကဒီနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သွယ်ရေးများအသင်းတတိယကြီးအခမ်းအနားတွင်မှ VOE ကိုပြောဆိုခဲ့ရတယ်ဖြစ်ပါတယ်
နိုဝင်ဘာလ22ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်အခုကျမတို့အသံနှစ်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။နောက်နှစ်နာရီကြာညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VO ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.